စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ UWSB ဝပြည်သွေးစည်းညီညွတ်ရေးပါတီတို့ဒီကနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံချိန်မှာ UWSB ဘက်ကဘာတွေအဓိကဆွေးနွေးခဲ့တယ်လဲဆိုတဲ့အချက်တွေကိုတော့မနက်ဖြန်မှထုတ်ပြန်မှုရှိနေပါတယ်။ UWSB ကစစ်ကောင်စီဥက္ကဋ္ဌနဲ့လာရောက်တွေ့ဆုံဆွေးနွေးတဲ့အပေါ်တိုးတက်မှုတစ်ခုဖြစ်နေမြင်ပြီးတော့နှစ်ဖက်ကြားမှာရှိနေတဲ့အပြစ်ခတ်ရစဲရေးကိုဆက်ပြီးတော့ထိန်းသိမ်းထားမယ့်အလားအလာဖြစ်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ UWSB ဝပြည်သွေးစည်းညီညွတ်ရေးပါတီဒူဥက္ကဋ္ဌဦးလောရာကုတို့ဦးဆောင်တဲ့နှစ်ဖက်အဖွဲ့ဟာဒီကနေ့မနက်နေပြည်တော်မှာဘရင်တော်ရိပ်သာမှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကငင်းချမ်းရေးတိုင်းပြည်တည်ဆောက်ရေးပညာရေးကျန်းမာရေးလုပ်ငန်းတွေမှာဖူးပေါင်းဆောင်ရွက်ရေးစတဲ့အခြေအနေတွေအပြင်ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်မှာ UWSB ဘက်ကပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေသဘောတူညီကြောင်းနဲ့သဘောထားအမြင်တွေကိုပြန်လည်ဆွေးနွေးခဲ့ကြောင်းဒေသဖွံ့ဖြိုးရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းလည်းဖော်ပြပါတယ်။UWSB ဘက်ကတော့သူတို့ဘက်ကဆွေးနွေးတဲ့အချက်တွေကိုမနှက်ဖြန်မှထုတ်ပြန်သွားမှာဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလာရှိုးဆက်ဆံရေးယုံတာဝန်ခံဥညီရန်က VOA ကိုပြောပါတယ
်။အဒီနေ့ကတော့ကျွန်တော်တို့ဒေတာချုပ်ချင်းနဲ့ဒီလနိုင်ရင်းချင်းတော့ဒီတွေ့ဆုံမှုတွေလုပ်ခဲ့တာပေါ့နော်။အဒီကတော့ထုတ်ပြန်ချက်ကတော့ဒီမနှက်ဖြန်တော့မှထုတ်ပြန်မယ်နော်။အဲ့ဒီကျွန်တော်တို့ရဲ့ဒီမြောက်ပြောဆိုချက်တွေပေါ့နော်။အနည်းဆုံးကတော့မနှက်ဖြန်မှဆက်လာမယ်လေနော်
။ဒီကနေ့တွေ့ဆုံပွဲမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒူဥက္ကဋ္ဌဒူဗိုလ်ချုပ်မှုကြီးစိုးဝင်းစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဗိုလ်ချုပ်ကြီးမြားထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့ UWSB ကဒူဥက္ကဋ္ဌဦးလောရာကုပြင်ပဆက်ဆံရေးဒုဌာနကြီးမှဦးပေါက်အိုက်ကော်နဲ့ပြင်ပဆက်ဆံရေးဌာနလာရှိုးဆက်ဆံရေးတာဝန်ခံဦးညီရန်တို့တက်ရောက်ဆွေးနွေးခဲ့ကြတာပါနိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်က UWSBUWSA ဘက်ကကိုယ်စားလှယ်အဖွဲ့မှဝါတပ်ဖွဲ့ကထိပ်ပိုင်းခေါင်းဆောင်တွေပါဝင်လာတာမတွေ့ရကြောင်းပြောဆိုပြီးဆွေးနွေးပွဲအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။ဟိုအရင်တုန်းကဝါနယ်ကိုသွားပြီးတော့ညီညီတူဆောင်ရေးအဖွဲ့ကတော့ကိုရုပ်ရပြီးတော့သွားဆွေးနွေးတော့သူတို့ပြောတာကိုပဲနားထောင်ပြီးတော့ဘာမှပြန်ဆွေးနွေးမှုရှိဘူးလို့ပြောတန်ကြားပါတယ်။အခုတော့တော့အပြန်လန်ဆွေးနွေးမှုဒီတုံတရားရှိအကြောအဲ့ဒါကအရင်ကတည်းကလို့ရှင်ဒီပိုက်ကူသမွေးကတော့သုံးစုံတရားတုတ်တက်လာတဲ့လက္ခဏာပဲလို့ကျွန်တော်သိရပါတယ်။အာဒီလုံချမ်းမှုကမပေါ်ပြနေတာကစစ်ကောင်စီနဲ့ UWSA ကြားလို့စစ်ကူဒီဘက်ကလည်းဖြစ်ပေါ်တိုးဝလာစရာအကြောင်းချက်လည်းမရှိဘူးဆိုတာကျွန်တော်မှတ်သားလို့ရပါတယ
်။နောက်ရက်တွေမှာတော့ UWSB ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။ UWSB ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာတိုင်းဒါလက်နက်ကိုင်အဖွဲ့တွေထဲမှာအင်အားအကြီးဆုံးအဖွဲ့ဖြစ်ပြီးတော့ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်မရေးထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကတော့စစ်ကောင်စီဥက္ကဋ္ဌဟာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဝန်ပြည်သစ်ပါတီ NMSP နဲ့ကရင်ငြိမ်းချမ်းရေးကောင်စီKNU, KNL, PC တို့နဲ့တွေ့ဆုံထားပါတယ်။စစ်ကောင်စီကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့ဖိန်ကြားရမှာ NCA အပြည့်ရက်အဖွဲ့က9ဖွဲ့အပြည့်မရက်တဲ့အဖွဲ့3ဖွဲ့တို့ကလက်ခံထားပါတယ်။ဒီဖိန်ကြားချက်ကိုတိုင်းဒေသလက်နက်ကိုင်အင်အားကြီးအဖွဲ့တွေဖြစ်တဲ့ကရင် KNU, ကချင် KIO တို့နဲ့အတူကရင်နီ KNPP, ချင်း CNF, ကြောင်းသားတပ်မတော် ABSDF တို့ကလက်မခံကြောင်းထုတ်ပြန်ခဲ့သလိုတအောင်ပလောင် TNLA ကိုကန့် MNDAA နဲ့ရခိုင် AA တို့အဖွဲ့ကလည်းပါဝင်တက်ရောက်တာမရှိပါဘူးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေ PDF တွေကိုမဖိတ်ကြားတဲ့အပေါ်မှာတော့ဝေဖန်တာတွေရှိနေပါတယ်ခင်ဗျာ